ဒီကိမီနယ်စစ်တွေမျိုးအနီးရိုဟင်ဂျာဒုက္ခသည်စခန်းတွေနဲ့ရိုဟင်ဂျာတွေနေထိုင်ကြတဲ့ကျေးရွာတွေမှာမိုးကာမုန်တိုင်းကြောင့်သေဆုံးသူတွေထပ်တိုးလာတယ်လို့အဲ့ဒီဒေသကိုသွားရောက်ပြီးတော့ကူညီနေသူတွေက VOA ကိုပြောပါတယ်စစ်တွေမျိုးအနီးကဟိန္ဒူတွေနေထိုင်တဲ့ကျေးရွာတွေမှာလည်းပြည်စည်းဆုံးရှုံးမှုတွေရှိနေပြီးကယ်ဆယ်ရေးတွေရောက်မလာလို့အခက်ကြုံနေကြရပါတယ်ဒီသတင်းရန်ကုန်ကပေးပို့ထားတာကိုတော့ဒေါခင်မျိုးသက်ကစူးစီးတင်ပြမှာပါ
စစ်တွေမျိုးနားမှာရှိတဲ့ရွှေကြဒုက္ခတဲ့စခန်းတွေနဲ့သူတို့နေထိုင်ရာခြေရွာတချို့ဖြစ်တဲ့အနောက်ဆန်တဲ့အမှတ်3အမှတ်6ဗေဒခြေရွာဓားပိုင်တဲချောင်းဗေဒနဲ့တက်ကပင်စတဲ့ခြေရွာတွေမှာမူခါဆိုက်ကလုန်းမုန်တိုင်းကြောင့်တည်ဆုံးသူဟာအယောက်100ကျော်ရှိနေတယ်လို့အဲ့ဒီဒေတာမှာတော့အကူအညီပေးနေတဲ့လူငယ်ကျောင်းသားတွေနဲ့ဖွဲ့ထားတဲ့အလင်းရောင်အဖွဲ့ကအကူအညီကယ်ဆယ်ရေးလုပ်ပေးနေတဲ့ဆရာတဦးကပြောပါတယ
်ဒီနေ့ကတော့သူကပေါ်လာတယ်ကျွန်တော်ကြောအများကြီးနဲ့ဆုံးပါတယ်။တော့ကျွန်တော်10 doctor ကိုကျွန်တော်လည်းပြီးတော့ပြရပါ။အဲ့မှာအများဆုံးပြီးခိုင်းနေတဲ့နေရာကိုကျွန်တော်တို့လည်းသိနေကြောက်တယ်။ဒါအဲ့မှာကျွန်တော်တို့ဒီနေ့ဆိုရင်ကျွန်တော်တရားနဲ့ဆက်နေ6 ဆုံးလောက်ပြီးတော့ဒီညနေမှာဆက်ပြီးတော့3ဒီဆက်တဲ့မှာမျိုးလာတာတော့ပြပါအဲ့ဒါကြတော့ဘေးရောဘာမှမသိဘူးတော့အယုတ်ပြောပြတ်လို့ဒီကျွန်တော်တောင်းပြလို့တော့ရပါအောင်မယ်ဒီဟိုနောက်ထပ်တော့ဆက်လာမယ်တော့မသိပါဘူးအခုကကျွန်တော်တို့အခက်ကျဲနေကျွန်တော်တို့မှာကျွန်တော်တို့နေဖို့အဆက်အကတိတော်ရှိတယ်အဲ့ဒါတစ်ချက်ရဲ့ပြီးတော့ကျွန်တော်တို့ဒီမှာဟိုအိမ်ကားတွေပေါ့နော်အမျိုးသမီးတွေအိမ်ကားဖြစ်တယ်ဆိုတော့အိမ်ကားတွေလည်းမရှိတော့ပါဘူးလူတွေကြတော့မနေနဲ့ပြဿနာမရှိဘူးဟိုခက်တာကမစားမတောက်ပြီးတော့မရပါဘူးလူတွေမှာအလောက်ကြိုက်တယ်မရှိဘူးဒုက္ခတွေဆိုတော့ဒီစားနေရခါကအရေးကြီးပါတယ်ဒီ fast file တွေရှိပါလေအဲ့ဒါကလူရေရေလုံးလုံးပြည်နဲ့ဒီအစာရည်သာရည်တော့သူကဆက်ချင်ပြီးတော့တခုခုလုပ်လို့ရတယ်အဲ့ဒါကတိကျရှိပါလေ
ဒီသေးဆုံးစင်းကို VOA ဘက်ကတိကျအတီးပြုတ်နိုင်ဖို့အတွက်စူးစမ်းနေစေပါလက်ရှိမှာတော့စစ်တွေနဲ့အနီးအနားခြေရွာတွေမှာအင်တာနက်တွေဖုန်းလိုင်းတွေကလိုင်းမကောင်းတာဆက်သွယ်ဖို့ခက်တာတွေနဲ့ကြုံနေရပါတယ်စစ်တွေမျိုးအနီးကဟိန္ဒူဘာသာဝင်တွေနေထိုင်ရာခြေရွာရပ်ကွက်တွေမှာလည်းအင်ဂျင်200နီးပါးပျက်စီးခဲ့တယ်လို့ဟိန္ဒူဘာသာဝင်တဦးကပြောပါတယ်ဟိန္ဒူဘုရားကျောင်းနဲ့သုံးကျောင်းပျက်စီးသွားပါတယ်နေပျက်စီးသွားသူတွေဟာဟိန္ဒူဘုရားကျောင်းတွေနဲ့နီးစပ်ရာနေရာတွေမှာတွားရောက်နေထိုင်နေရပါတယ်သူတို့စီကိုကုညီကယ်ဆယ်ရေးတွေရောက်ဖို့လဲခက်ခဲနေတယ်လို့ဒေသခံကပြောပါတယ
်သူရတာဘာညာလုပ်ပြတယ်လို့ရှိတယ်ဟုတ်ကဲ့ကိုယ်စီရတယ်ကိုယ်စီရတယ်ဘုရားကျောင်းဆိုရင်လည်းသုံးကျောင်းသွားတာပျက်စီးသွားတာเยมาโคเซโคเซมาอย่างนั้นว่าเราไม่ได้สนใจอ่ะคุณจะบอกว่าเนี่ยคือคุณเยวาเราจะไปซื้อกันดิสิสิมีบ่มาซื้อเนี่ยเราซื้อเนี่ยลงอยู่ตัวเนี่ยเราซื้อคิดแต่เนี่ยเสียเมียไปซื้อแล้วไปซื้อแล้วไม่ซื้อผมก็เลยรู้ว่าตัวดาวเสียดาบ่คุณเนี่ยนี่ก็ไม่เสียตัดเสียมาအင်းဒီအကြောင်းမနေကြရင်ဒီကြိုင်းဒီကြိုင်းမိသားစုဒီကဲရာအင်းဒီမဆောင်နေတာ
တဲချောင်းဓာပိုင်ရောဘတ်တန်နဲ့မင်းကံဘက်သွားတဲ့လမ်းတံတားတွေအကုန်လုံးပျက်စီးနေတာဖြစ်ပြီးလမ်းပန်းဆက်သွယ်ရေးလည်းပြတ်တောက်နေပါတယ်လက်ရှိအချိန်ထိလည်းကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်ပေးနိုင်တာမရှိသေးဘူးလို့ဒေသခံတွေကပြောပါတယ်ကမန်ဒေသခံတွေအများစုရှိတဲ့တင်ကနဲ့တရာကုန်းတက်ခဲ့ပြန်စတဲ့ခြေရော်တွေမှာအပြက်အစီးတွေနဲ့လမ်းတွေပိတ်နေတဲ့အတွက်ဒီကနေ့ထိအကူအညီတွေမရကြသေးဘူးလို့ဒေသခံတွေကပြောပါတယ်။အဲ့ဒီခြေရော်၃ခုမှာလူရေက9000ဝန်းကျင်ရှိတာဖြစ်ပြီးတချို့ကပျက်စီးနေတဲ့နေအိမ်တွေမှာဖြစ်တယ်လို့နေနေကြရတာဖြစ်ပါတယ်။တချို့ကစာတင်ကျောင်းနဲ့ဗလီတွေမှာနေနေကြတယ်လို့လည်းဒေသခံတွေကပြောပါတယ်။အခုကြောက်ရောက်ခဲ့တဲ့မုံတိုင်းအတွင်းတည်ဆုံးရသူအရေအတွက်နဲ့ပတ်သက်လို့တနင်္ဂနွေလုံးအတိုင်းတာနဲ့22ဦးတည်ဆုံးခဲ့တယ်လို့စစ်ကောင်စီဘက်ကတော့ထုတ်ပြန်ထားပါတယ်။ပြင်းထန်တဲ့ဆိုက်ကလုန်းမုန်တိုင်းမူခါဟာဒီလ14ရက်နေ့မွန်လွယ်ပိုင်းကစစ်ကြိမ်မျိုးအနီးတနအီကို -140 ကျော်နှုန်းနဲ့ကုန်းတွင်းပိုင်းကိုဖျက်ကျော်ဝင်ရောက်ခဲ့တာဖြစ်ပါတယ်။မူခါမုန်တိုင်းကအဆိုးအဝါဆုံးခံခဲ့ရတဲ့စစ်ကြိမ်မျိုးအပါအဝင်ရခိုင်ပြည်နယ်မှာရှိတဲ့မြို့နယ်အများစုမှာပျက်စီးဆုံးရှုံးမှုတွေကြီးကြီးမားမားရှိခဲ့တယ်လို့သိရပါမယ်။ဆက်တွေပြတ်တောက်မှုတွေကြောင့်အတိအကျသတင်းတွေရဖို့တော့ခက်ခဲနေတော့မှာစစ်တွေမျိုးဟာမောခမုံတိုင်းကြောင့်95ရာခိုင်နှုန်းပျက်စီးဆုံးရှုံးခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်